ုတော့ EU ကမြန်မာကိုပေးတဲ့အထောက်အပံ့အကြောင်းတင်ပြပါမယ်။ရှီခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံတွင်ပဋိပက္ခဖြစ်ပွားရာဒေသ၃ခုမှရှိတဲ့ဒုက္ခသည်တွေအတွက်ယူရိုငွေ၉တန်းထောက်ပံ့ကူညီသွားဖို့ရှိတယ်လို့နောက်ထပ်ယူရို၃တန်းကိုလည်းတဘာဝဘေးအန္တရာယ်ကာကွယ်လျှော့ချတဲ့ကိစ္စရပ်တွေမှာသုံးဖို့အကူအညီတွေပေးသွားမယ်လို့ EU ဥရောပသမဂ္ဂကကြေညာလိုက်ပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းတင်ထောက်ကိုထက်အောင်ကတင်ပြထားပါရဲ့ရှင်။
EU ဥရောပသမဂ္ဂရဲ့စာနာမှုအကူအညီပေးရေးနဲ့ပြည်ပခဖြည့်ရှင်းဆိုင်ရာမဟာမင်းကြီးခရစ်စတော့စတိုင်လီယာနီစ်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းလူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးဖို့ယူရိုမီ12တန်းတိပြည်လူသွားမယ်လို့ပြောဆိုလိုက်တာပါ။ဒီငွေတွေကိုရခိုင်၊ရှမ်း၊ကချင်စတဲ့ပြည်ပခဖြစ်ခဲ့ရာဒေသတွေကလူမျိုးတွေအတွက်အပါအဝင်သဘာဝပေးရနဲ့ကာကွယ်လျှော့ချတဲ့လုပ်ငန်းရပ်တွေမှာအသုံးပြုသွားမှာဖြစ်တယ်လို့ EU ထွေပန်ကောင်ဆောင်နေနဲ့တွေ့ဆုံခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အီကပြောပါတယ
်။ဒါချင်းစာနာထောက်ထားမှုအကူအညီရဲ့တဘာဝပေးကြိုတင်ကာကွယ်ရေးပေါ့အဲ့နှစ်ခုအတွက်ကိုသူတို့အနေနဲ့ဥပအောင်ဆောင်ရမယ်အကူအညီပေးချင်ပါရဲ့လို့ပြောတယ်အရင်ကလည်းအကူအညီဘူးတဲ့အရင်တော့ UN အခြား UN ဖွဲ့စည်းရာတစ်ဆင့်ဒီသူကအကူအညီပေးနေတာပေါ့နော်အခုလည်းအကူအညီပေးမယ်ဒီနှစ်လည်းအဲ့လိုမျိုးပြောသွားတာပါ
စာနာမှုဆိုင်ရာမဟာမင်းကြီးစတန်လီယာနေဆာသူ့ရဲ့ခီးစဉ်အတွင်းရခိုင်ပြည်နယ်မောင်တော်ဒေသကိုပထမဆုံးအကြိမ်တောက်ရောက်လေ့လာခဲ့သလိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးနေဆဲရေးရာဝန်ကြီးအပါအဝင်နိုင်ငံခြားရေးတူဝန်ကြီးတွေနဲ့ပါနေပြည်တော်မှာတရားစီတွေ့ဆုံခဲ့ပါတယ်။သူ့ရဲ့ရခိုင်ပြည်ခီးစဉ်အဆုံးမှာတော့အဲ့ဒီဒေသမှာလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအများကြီးလိုအပ်နေပြီးမကြသေးခင်ကဖြစ်ပျက်ခဲ့တဲ့ပြည်ပခါတွေကြောင့်အဟာရချို့တဲ့မှုနှုံနေဆူဆူဝဝရှိခဲ့တယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးပြောတာက
အဟာရချို့တဲ့ခြင်းဆိုတာမြန်မာနိုင်ငံမှာတနင်္ဂနွေလုံးမှာရှိတယ်။တနင်္ဂနွေလုံးမှာအဲ့ဒီကြီးလက်တော်ရယူမှာရောနေရာနှံ့မှာအထိုက်အလျောက်ကအဟာရချို့တဲ့ခြင်းဆိုတာတေချာပေါက်ရှိတယ်။သို့တော့စူးစူးဝါးဝါးအဟာရချို့တဲ့ခြင်းတွေအပြုံလိုက်အထိလိုက်ဖြစ်ပြီလားဆိုတော့မဖြစ်ဘူး။အဲ့အထူးသဖြင့်ရခိုင်ဒေသမှာမရှိဘူး။ဒါကြောင့်လဲဆိုကျွန်တော်တို့ကဟိုအဝေးဝေးဝေးတကယ်ကိုဘောင်းတော်ဟိုနောက်မြောက်ပိုင်းမျိုးပါအပုတ်နှံ့ရောက်တယ်။အဲ့တော့အမတန်ဟိုစိုးရတဲ့အဟာရချို့တဲ့ခြင်းဆိုတာဆက်ဆက်ပပတွေ့ရရှိရရှိရဆက်ဆက်ပပတွေ့ရ။ဆိုတော့အဲ့ကျွန်တော်မျက်မြင်မှာတော့ကျင်းထန်တဲ့အာဟာရချို့တဲ့ခြင်းတို့ညံ့ညံ့ကကအကျိလိုက်ပြုံလိုက်လို့မရှိဘူး။အဲ့တော့အချင်း generally ပြောရရင်တော့တနင်္ဂနွေလုံးမှာဟိုမှာရခိုင်ဘက်မှာဆိုရခိုင်တချို့ဒီသားတွေမှာတော့ဒီရတွေ့တယ်။ကိုဘက်ကမောင်းတော်တို့ဘာတို့ဘက်ကဟိုအုပ်စုတွေမှာမွတ်စလင်ဘာသာကိုယ်ပိုင်အုပ်စုတွေဘက်မှာတွေ့ရကြတော့တိတ်မရှိဘူးအာဟာရချို့တဲ့အချင်းထန်တာမရှိဘူး။ရခိုင်ဘက်မှာတော့တချို့တွေ့တယ်။စသဖြင့်ပေါ့နော်အဲ့လိုကျွန်တော်တို့တနင်္ဂနွေလုံးတိုင်းတာအနေနဲ့တွေ့ရသလောက်ပဲတွေ့တယ်။ပို့ပြီးတော့အကြီးကျယ်ကြီးစိုးဝါးနေတာဆိုရင်တော့မရှိဘူး။ဟုတ်စားပြီးတော့အစွားပွက်တက်တွေကအချို့ဒါလည်းရခိုင်ပြည်နယ်ပုံမှန်တက်ရေးနဲ့ဒေသငင်းငင်းအကြမ်းရေးဆိုပြီးတော့ peace development ဆိုကျွန်တော်လုပ်တယ် social economic development ဆိုလုပ်တယ်လုပ်တဲ့အတွက်ကြောင့်ဆောက်ပံ့မှုရဲ့ဇက်တိုက်ရှိနေတယ်ဟိုလူအပ်သလားဆိုတော့တနင်္ဂနွေလုံးတိုင်းကနေတွေ့ရင်တော့လိုအပ်မှာပေါ့ဒါပေမဲ့အဲ့ဒီနေရာထဲမှာပွက်ပြီးတော့အများကြီးတွန်းနေပြီလားလို့ပြောရင်တော့လေအဲ့လိုလည်းမဟုတ်ဘူးလို့ကျွန်တော်နေရာရှင်းတယ်
စာနေရိခာဘူးလုံးကြီးအစီအစဉ်နဲ့ပတ်သက်လို့အစိုးရကလူသားချင်းစာနာထောက်ထားတဲ့အဖွဲ့တွေကကူညီပံ့ပိုးပေးနေပေမဲ့ပြည်ပခဖြစ်ခဲ့ရာဒေသတွေမှာမြန်ဆန်ပြီးလွယ်ကူချုံ့မွေးတဲ့အကူအညီတွေပေးနိုင်မှုစာနာထောက်ထားမှုအကူအညီတွေပေးနေတဲ့အဖွဲ့အစည်းတွေပိုပြီးလိုအပ်နေတယ်လို့လည်းပြောဆိုခဲ့ပါတယ်။ဒါကြောင့်လည်းအကူအညီပေးရအဖွဲ့တွေအနေနဲ့ရခိုင်ပြည်မြောက်ပိုင်းဒေသကိုပိုပြီးလွတ်လွတ်လပ်လပ်သွားရောက်နိုင်ဖို့ EU စာနာမှုဆိုင်ရာမဟာမင်းကြီးကမြန်မာအာဏာပိုင်တွေကိုတိုက်တွန်းခဲ့ပါတယ်။အခု EU ဥရောပသမဂ္ဂကပေးလိုခဲ့တဲ့အကူအညီသစ်တွေဟာတောင်နဲ့အရှေ့အာရှပစိဖိတ်ဒေသအတွက် EU ကပေးဖို့ရှိတဲ့အလှူငွေယူရို28တန်းလေးကတစ်စိတ်တစ်ပိုင်ဖြစ်ပါတယ်။1994ခုနှစ်ကလေးက EU ဟာမြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအတွက်ယူရိုငွေ329တန်းအထိပေးလိုခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။